ဒီကနေ့မြန်မာရိုးရာနဲ့စံတရနေ့မှာတော့မိုးကုတ်မြို့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြုတ်ခွဲတာကြောင့်ဆန္ဒပြတဲ့သူတအူးထပ်မင်းနဲ့တည်ဆုံးပြီးတော့9ယောက်ထပ်မင်းနဲ့ဒဏ်ရာရသွားခဲ့ပါတယ်။ရန်ကုန်မှာတော့မြို့နယ်ထွေထွေအုပ်ချုပ်ရေးယုံတယုံမှာဘုံပေါက်ခွဲပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တယောက်တည်ဆုံးခဲ့ပါတယ်။ဒီအခြေအနေပြည်သူကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။နိုင်ငံတော်ဆရာနာတိန့်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာမှာမိုးကုတ်မြို့မှာတော့ဒီနေ့ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့ပါတယ်။မိုးကုတ်မြို့အရှိတ်ချမ်းကအောင်ချမ်းသာရောက်ကမှာဆန္ဒပြတဲ့လူငယ်တွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေတာတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိတယ်လို့မိုးကုံမြို့ကတူက VOA ကိုပြောပါတယ
်။ဘုကုံကျွန်တော်တို့ဥစားမှာအောင်ချမ်းနိုင်ရမှာအကျက်ခတ်မှုတွေဖြစ်ပါတယ်။ဆန္ဒပြတဲ့လူတွေကိုလေနေ့လယ်ပိုင်းကပါနေ့လယ်ပိုင်းကျွန်တော်ဆက်လက်နိုင်ပါဖို့ကျွန်တော်ကပါ။အဲတည်ဆုံးတော့နှစ်ယောက်တန်ရာရတော့တယောက်လို့ကျွန်တော်ပြီးရပါလိမ့်ခင်ဗျာ
။ဒီနေ့စောပိုင်းကစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တွေကလူ9ယောက်ကိုအသေးလိုချင်တယ်ဆိုပြီးတော့ပြောထားတဲ့ဗီဒီယိုဖိုင်တစ်ခုလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နှံ့နေပါတယ
်။အသေးပဲလူချင်တယ်9ယောက်တဲ့
ဘုကုမျိုးကဒီနေ့ထိခိုက်ဒဏ်ရာရရှိမှုအခြေအနေနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဖွဲ့ဝင်တဦးကတော့အခုလိုပြောပါတယ်။
တည်ဆုံးတာတော့တယောက်တဲ့အဲ့ဒါကတော့ဘလို့ဖြစ်တယ်လဲဆိုတော့သူတို့ရက်ွက်တွေဒါတွေပါတွေပိတ်ရောပိတ်ထားတာလေပိတ်ရကတော့အဲ့ရဲ့တက်တဲ့ရဲတွေကအဲ့နန်းနေဖွင့်ဖွင့်တဲ့အချိန်မှာရက်ကတည်းကလူငယ်တွေနဲ့ဆန္ဒပြရတဲ့ပုံစံမျိုးဖြစ်တော့တော့ဒါရရတာဒီရောက်ပဲအခုနောက်ကျတော့ဆို9ရောက်ပေါ့တည်ဆုံးတာလည်းဆိုရင်6ရောက်အောင်ချမ်းတာအောင်ချမ်းတာရက်ကဆန္ဒနဲ့ရွှေကုန်တာဆက်
အခုလောလောဆယ်မှာတော့တည်ဆုံးသူတယောက်ပဲအတီးဖြူနိုင်ပေမဲ့လူငယ်နှစ်ဦးရဲ့ရုပ်အလောင်းဈေးလဲတစ်ခုပေါ်မှာတင်ပြီးနေတွေကတွန်းသွားတဲ့ပုံကိုလူမှုကွန်ရက်ဒီမှာတွေ့နေရပါတယ်။ဒဏ်ရာရထားတဲ့သူတွေရှိတာကြောင့်ထိခိုက်တည်ဆုံးသူဈေးရမှာနောက်ထပ်အပြောင်းလဲတွေရှိလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မိုးကုတ်မြို့မှာဒီနေ့ဆန္ဒပြတဲ့လူငယ်တွေ25ယောက်ကနေ50လောက်သာရှိခဲ့ပေမဲ့ပြီးခဲ့တဲ့ရက်ကမိုးကုတ်မြို့ကလမ်းတွေပေါ်မှာလူငယ်တွေက Welcome KIA ဆိုတဲ့စာတမ်းရေးဆွဲခဲ့တာကြောင့်အခုလိုပြစ်ခတ်နေနေခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်။
ဘုရားမအားဒီကျွန်တော်တို့ရွှေကူရနာမှာကျွန်တော်တို့ welcome KIA ဆိုတော့လမ်းပေါ်မှာရေးထားတာရှိပါလားအဲ့ဒါကိုအဓိကထားပြီးတော့တို့ပြစ်တဲ့ခတ်တဲ့လူပြောပါလေခင်ဗျာအမရှိပါဘူးခင်ဗျာတိတ်မရှိပါဘူးကျွန်တော်တို့ဟိုမှာဂျိုးကြကြည့်ရကျွန်တော်50အစိတ်50လောက်ပါပဲသူကဟိုကျွန်တော်တို့ကလည်းဟိုပျောက်ကြားစနေလေးပေါ့နော်ဝေးရနေပြလိုက်ပြီးလိုက်ပြေးလိုက်အဲ့လိုနေနေပဲ
ရန်ကုန်မြို့မှာတော့ဒီနေ့နေ့လယ်နှစ်နာရီလောက်ကရန်ကုန်မြို့နယ်ကအထွေထွေအုပ်ချုပ်ရေးရုံးမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့နယ်မှာနေထိုင်သူတဦးကတော့ VOA ကိုအခုလိုပြောပါရစေ။ဟိုကတော
့ဟိုကတော့ဟိုကတော့ဟိုကတော့ဘောနော်ရန်ကုန်မြို့ရဲ့အင်းပုံမှန်နေ့ထိုင်ကအခုတော့3ယောက်ထိတယောက်ပြင်တော့ဟိုတင်းညာထားရှင်။အတန်ကတော့နှစ်နာရီလောက်မှာအတန်အချိန်ဒီချက်ဒီ3ချက်အဒီချက်လာပါမ3ချက်လို့ထင်တာပဲ3ချက်လောက်တော့ကြားလိုက်ရတယ်။အတန်ကြီးဒီတုံးချတော့ကြားလိုက်ရတော့တုံးကြီးချင်းဒီမှာဒီစားကပတ်လို့ဖြစ်တော့တုံးချတော့ထင်တာပေါ့နော်အဲလည်းကြားလိုက်ရတယ်ပြီးတဲ့ပြီးတော့ကြီးတော့အပြင်မှာပေါ့နော်အဲတယောက်ကတော့ဟိုဒဲနေရပေါ့နော်သူငါထိသွားပြီးရဲ့အဲတခုချပါအောင်ပေါ့နော်ဒီလိုတယောက်ကတော့ဒဲနေရတော့တမ်းပါဟိုဒဲလဲရတော့တွေ့လိုက်တယ်ရှင်ဟိုသူကဂျော်နာသူကဟိုအော်လာကြားတာတော့နှစ်ယောက်ထိကြားတယ်သူကသူကြောတာရှားရဲ့ဟုတ်ဟုတ်ပါနော်ဒါမဲ့အနီးနာတခြားသူတွေပြောတာကြတော့အဲ့ဒီအမှန်ကြီးလိုက်တော့လေမိဖို့တွေမြင်ရတယ်ပေါ့နော်အကျဉ်းစီးတမီးများတို့ပြောပါရဲ့ရှင်ဟုတ်ကဲ
့
ဟုတ်ကဲ့ဒါကတုံးချက်ချားလိုက်တဲ့အချိန်ကြီးပဲကြားတယ်ပြီးတော့အဲ့နောက်မှဖြစ်တဲ့အခါလေးလည်းကြားလို့ရသေးတယ
်ဟုတ်ကဲ့
အဲ့ဒီကနှစ်နာရီနောက်နှစ်နာရီအတိမှဖြစ်သွားတာဟုတ်တော့တို့ဒဲနဲ့တယောက်ကတော့အဲ့ဆိုးဖို့ပို့ထားတယ်ရှင်ဟုတ
်ဟုတ်ဟုတ်ကဲ့ကော
ဒါပြင်ရန်ကုန်မြို့နယ်မှာနေထိုင်သူနောက်ထပ်တဦးကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောပြပါရယ်
ပထမအဲ့ချက်ကြလိုက်တော့မိုးရအုံတော့မိုးထိမ့်နေထင်တာပေါ့နော်အဲ့လည်းနောက်တစ်ချက်ဆက်ပေါက်တော့မဟုတ်မှန်းသိရပြီးအမှနောက်တစ်ချက်ပေါက်တော့မှတေးချာသွားတော့မှအဲ့လည်းကိုလည်းတွေ့တဲ့ပြီးပုံတာပေါ့နော်ပြီးအဲ့အနောက်မှာလည်းအဲ့လိုအတန်တေးတေးလေးတစ်ချက်ဉချက်ညီမတော့တစ်ချက်တော့ကြာလိုက်တယ်သူကတော့တစ်ချက်လည်းပြောသူကတော့အတန်တေးတေးကိုလောကမကြောက်ဘူးအဲ့အဲ့ဒါပဲသိရ
ပေါက်ကွဲတဲ့အာဘယ်လောက်လောက်ရှိတယ်
တော်တော်ရကျဲလေအဲ့လိုမိုးကြိုးပစ်ချလိုက်တယ်ထင်တာပေါ့နော်အဲ့လိုမျိုးမိုးကြိုးပစ်ချလိုက်တယ်ထင်တာအဲဒါမဲ့ဟိုကိုကလည်းမိုးကြိုးပစ်တာလည်းကျွန်တော်တို့ကြာလုံးမှမဟုတ်မှန်းသိသွားပါတော့နော်
ရ ရန်ကုန်မြို့နယ်နေရွက်အတွင်းမှာရှိတဲ့မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာဘုံးပေါက်ကွဲခဲ့တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တဦးသေဆုံးပြီး၄ယောက်တန်းရရခဲ့တယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဧပြီလ၁၂ရက်နေ့တုန်းကလည်းအဲ့ဒီမြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့သေးတယ်လို့သိရပါတယ်။ဒါပြင်ဒီနေ့မှာတော့ရန်ကုန်မြို့နေရာတချို့မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုအပြေးအဝါထောက်ခံပါတယ်ဆိုတဲ့စာတမ်းတွေပိုစတာတွေကိုတက်ကြွလှုပ်ရှားသူပြည်သူတွေကကန်ဆောင်ပြီးတော့ထောက်ခံကြိုဆိုတာတွေရှိခဲ့တယ်လို့စာရွက်တွေကိုနေရာအနှံ့မှာလိုက်ကတ်တာတွေလည်းရှိခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဒီမန္တလေးနဲ့မုံရွာမြို့တွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပေမဲ့အပြင်းထန်ဖြိုခွဲတဲ့သတင်းတွေတော့မတွေ့ရပါဘူး။အခုလိုစစ်ကောင်စီဘက်ကဆန္ဒပြတာတွေပြစ်ခတ်နေနေမှုတွေရှိနေပေမဲ့လည်းနိုင်ငံတော်ကဒီသခိုင်းတိုင်းစလင်းကြီးကျွန်းလာနဲ့မွန်ပြည်နယ်ပေါင်မြို့နယ်ပါဝင်တခြားမြို့တွေမှာလည်းဆန္ဒပြတာတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ